ကမ္ဘာနှံ့လူရေတန်းပေါင်း30လောက်ဟာကြေးကျွန်သပွဲခိုင်းစီခံရမှုတွေဖြစ်နေပြီးအများစုဟာအာရှကဖြစ်ကြတယ်လို့ခေတ်သစ်ကြေးကျွန်ပြုမှုဆိုင်ရာစစ်တမ်းတရမှာဖော်ပြပါဗျ။ကမ္ဘာပေါ်မှာခေတ်သစ်ကြေးကျွန်ပြုမှုနဲ့ပတ်သက်လို့ပထမဆုံးနိုင်ငံတကာစစ်တမ်းတရကိုဩစတြေးလျနိုင်ငံအခြေစိုက် World Free Foundation ကထုတ်ပြန်သွားတာပါ။ကမ္ဘာနိုင်ငံတွေထဲမှာခေတ်သစ်ကြေးကျွန်ပြုမှုအခြေအနေအစိုးဆုံးနိုင်ငံ10နိုင်ငံစီးနဲ့မှာမြန်မာနိုင်ငံကိုပါထည့်သွင်းထားပါတယ်။ဒီအကြောင်း VOA သတင်းတောက် Anita Powell ရေးသားပေးပို့တဲ့သတင်းကိုအခြေခံပြီးကိုသားညုံဦးကပြောပြပေးမှာပါရှင်
။ကမ္ဘာမှာလွန်ခဲ့တဲ့ရာစုနှစ်တုန်းကကြေးကျွန်ပြုမှုဆိုတာရှိပေမဲ့အခုတော့ဒီကြေးကျွန်ပြုလာတွေကိုဒီကမ္ဘာလုံးမှာတားမြစ်ထားပါပြီ။ဒါပေမဲ့လည်းကမ္ဘာအဝန်းကြေးကျွန်သဖွဲ့နေထိုင်ကြရသူကမ္ဘာလူဦးရေတန်း30နီးပါးရှိနေတယ်ဆိုတဲ့စစ်တမ်းကတော့အတော့ကိုတုံ့လို့ဆရာဖြစ်ကြရပါတယ်။အရင်တုန်းကဆိုလို့ရှိရင်လူကုန်ကူးမှုအတင်းအဓမ္မလိုအပ်ပြီးခန့်စင်မှုစရတဲ့ဒီကြေးကျွန်သပွဲအခြေအနေမှာရှိတဲ့အကြောင်းရက်တစ်ခုချင်းပေါ်မှာအစင်ကစားတွေပေါ်ထွက်ခဲ့ဘူးပေမဲ့ဒီတစ်ခေါက်ထွက်လာတဲ့စစ်တမ်းကတော့ဒီအတင်းကျပ်ထိန်းပြခြင်းခံရတာနောက်ကလေးတွေအတင်းအဓမ္မအလုပ်ခန့်စင်ခံရတာစတဲ့အချက်တွေပါပါဝင်တဲ့ကြေးကျွန်သပွဲနေကြရတဲ့အခြေအနေတရလုံးကိုခြုံငုံပြီးတော့ပထမဆုံးအကြိမ်စစ်တမ်းကောက်ယူထားတာဖြစ်ပါတယ်စစ်တမ်းပြည့်စုံတဲ့သူတည်သည် Kevin Balls ကတော့ခက်တဲ့ကြေးကျွန်စနစ်တွေကိုသတိပြုမိလာကြစေဖို့အတွက်သူတို့ရဲ့ဒီ The Walk Free Foundation အနေနဲ့အခုလိုမျိုးစစ်တမ်းကောက်ခံခဲ့တာဖြစ်တယ်လို့ VOA ကိုပြောပါတယ်။2013ခုနှစ်မှာကျုံလာတဲ့ကြေးကျွန်ဘဝမျိုးတွေကိုသူကအခုလိုပုံဖော်ပြောပါတယ်
။ You know, I suppose if you're going to say what's the most common type of slave today, I would probably point to two. One would be
ပြောမယ်ဆိုရင်ဒီကနေ့ကာလမှာကြေးကျွန်ပုံစံအများဆုံးတွေ့နေရတဲ့အခြေအနေတစ်ရပ်ကိုထောက်ပြချင်ပါတယ်။တစ်ခုကတော့တောင်ဝါရှောက်မှာတွေ့ရတဲ့မွေးလာကလေးကကြေးကျွန်ဖြစ်လာရတဲ့ပုံစံမျိုးပါ။အဲ့ဒီမိသားစုတွေမှာခလင်းငယ်တွေဟာမွေးကလေးကကြေးကျွန်လို့ဖြစ်လာတာသိဆုံးသွားတဲ့တန်ရောင်မှာပဲမိသားစုတစုကနေနောက်မိသားစုတစုကိုပိုင်ဆိုင်တာကမျိုးဆက်အလိုက်ဖြစ်နေပါတယ်ဒါကကြေးကျွန်စနစ်ပါအဲ့ဒီမှာလိန်စော်ကားခံရတာတို့ကြေးကျွန်ဖြစ်ကလွဲပြီးတော့တခြားဘဝမျှော်မှန်းချက်တွေမရတာမျိုးအောက်ကျနောက်ကျဖြစ်နေတာမျိုးပါနောက်တစ်မျိုးကတော့ဒီနေ့ကမ္ဘာမှာအတော်ကြီးတွေ့လာနေရတဲ့ပုံစံမျိုးပါဒါစီးပွားရေးအရာမျှော်လင့်ချက်နဲ့ရွှေ့ပြောင်းနေကြတဲ့သူတွေပါပို့ပြီးတော့ကောင်းမွန်တဲ့ဘဝမိသားစုနဲ့ကလေးတွေအတွက်ပို့ပြီးတော့ကောင်းမွန်တဲ့ဘဝအတွက်နီးလန်းရှာနေကြသူတွေပါအဲ့ဒီအတွက်သူတို့ဟာဘေးကင်းလုံခြုံတဲ့နေရာတွေကိုရှာရတယ်အလုပ်လုပ်ရမယ့်နေရာတွေကိုရှာရပါတယ်အခုလိုကိုယ်နိုင်ငံပြင်ပကိုထွက်ပြီးတော့ဘေးကင်းရာနဲ့အလုပ်ကင်ရှာဖွေဖို့ကြိုးစားကြသူတွေပေါ့အမျက်ထုတ်ကြတဲ့ရာဇဝတ်မှုကျူးလွန်သူတွေလည်းရှိပါတယ်အဲ့ဒီမိသားစုတွေဟာအဲ့ဒီကနေကြေးကျွန်သပွဲဖြစ်ကြရပါတယ
်ခေတ်သစ်ကြေးကျွန်ပြုမှုစစ်တမ်းထဲမှာတော့ကမ္ဘာမှာလူဦးရေနဲ့ရှင်လို့ရှိရင်အစိုးဆုံးတွေ့ရတဲ့နိုင်ငံကတော့ဒီမော်ရီတေးရီယယ်နိုင်ငံဖြစ်ပါတယ်အာဖရိကနောက်ချမ်းဒေသအားဆိုလို့ရှိရင်တမိုင်းအဆင့်ဆက်ရကိုပဲဒီလူမျိုးစုအပေါ်မှာအခြေခံတဲ့ကျွန်ပြုမှုစနစ်တွေရှိခဲ့တာပါဒီလိုကြေးကျွန်ပြုမှုကိုလည်းမော်ရီတေးနီးယားအစိုးရကတရားဝင်ပယ်ဖျက်ပြီးတော့ကြေးကျွန်စနစ်ပပျောက်လို့အချင်းချင်းကျူးပန်းခဲ့ပေမဲ့မအောင်မြင်ပါဘူးအရေးတွေ့ရဆိုရင်တော့လူရည်များတဲ့အိန္ဒိယနိုင်ငံမှာအတင်းအဓမ္မလိုအပ်ပြီးခိုင်းစေမှုအတင်းကျပ်လက်ထပ်ထိန်းဖျားမှုကလေးငယ်တွေကိုအမျက်ထုတ်အသုံးချမှုအကျွေးကျွန်ပြုမှုစတဲ့ဒီခေတ်သစ်ကြေးကျွန်စနစ်အကြီးမားဆုံးတွေ့ရပါတယ်စစ်တမ်းရဆိုရင်တော့ကြေးကျွန်သပွဲပြုခံရတဲ့ကမ္ဘာလူရေရဲ့82%ရာခိုင်နှုန်းဟာအာရှကဖြစ်ကြပါတယ်။အိန္ဒိယနိုင်ငံပြီးရင်တော့တရုတ်နဲ့ပါကစ္စတန်နိုင်ငံကဒုတိယနဲ့တတိယလိုက်ပါတယ်။စစ်တမ်းရဲ့ကြေးကျွန်ပြုမှုအရေးတွေ့ရအများဆုံး10နိုင်ငံထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်။ဒါပေမဲ့လည်းဒီလိုမျိုးခေတ်သစ်ကြေးကျွန်ပြုမှုစနစ်တွေကိုဥပဒေအရတားမြစ်နိုင်ဖို့ကြိုးစားတဲ့နိုင်ငံဖြစ်တော့ချီးမွမ်းခံရတဲ့အထက်မှာမြန်မာနိုင်ငံပါပါတယ်။အခုလိုဒီခေတ်သစ်ကြေးကျွန်ပြုမှုအဖြစ်အများဆုံးဆင်းပါနိုင်ငံတွေဟာဖွံ့ဖြိုးမှုနောက်ကျတာနောက်အုပ်ချုပ်ရေးဘက်မှာခြားစားမှုရှိတာစီးရဲမွဲတေမှုရှိတာနဲ့ပြိပခဖြစ်မှုတွေနဲ့လည်းဆက်နွယ်ပတ်သက်နေတာတွေ့ရပါတယ်။ဒါလိုမျိုးခက်သစ်ကြေးကျွန်ပြုမှုအခြေအနေအောက်မှာအမျိုးသမီးတွေဟာပိုးပြီးတော့နစ်နာခံစားကြရတယ်လို့လည်းစစ်တမ်းပြုစုတဲ့သူတည်တီတွေကပြောကြပါတယ်ခင်ဗျ။